တိုက်ပွဲတွေကြောင့်ရွာသားတွေလည်းစစ်ဘေးတန်းရှောင်နေရပါတယ်။ VUE သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတိုင်းဒန်လက်နက်ကန်ဖွဲ့ချင်းချင်းတိုက်ပွဲတွေကြောင့်ရွာသားတွေဘေးလွတ်ရာကိုစစ်ဘေးသိမ်းရှောင်နေရတာပါ။ဒီနေ့မနက်ပိုင်းတီဘောမြို့နယ်နန်းလန်ဝမ်စိန်ကျွော်အုပ်စုဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့နန်းလန်ဒေသခံလူကပြောပါတယ
်။နန်းလန်နားမှာဟုတ်တယ်အတန်ကြားတယ်။ရှမ်းချင်းချင်းစစ်ဘေးဘီနဲ့အဲဒါကတော့တော်ပြင်းတယ်ပြောမှာမနက်3နာရီလောက်ကစပြည့်ပြီးတော့နေ့လယ်7ခွဲခန့်လောက်မှညင်သွားရွာသားတွေကတော့စစ်ဆင်လို့ဒီအိုင်နာတဝိုင်းမှာတိုက်ပွဲဖြစ်နေတာနေရာသုံးရက်ရှိအားဖြင့်ဒီနေ့ဖြစ်နေ
ဒီဖြစ်တဲ့တိုက်ပွဲကြောင့်အနီနာကောင်းခန့်မန်ဒတ်တန်ကားစတဲ့ရွာ၅ရွာကစစ်ချောင်းရွာသားထောင်ကြီးဝမ်စိန်ကျေးရွာဘက်မှာတိမ်းရှောင်နေရတယ်လို့တေရခန့်ဆိုင်ခန်းအောင်ကပြောပါတယ
်ဝမ်စိန်စွာနေကတုခွေတော့အဲ့ဒီဒါနာမှာဖြစ်တယ်ရွာသားတွေကတော့အဲ့ဝမ်စိန်ဘုံကြီးချောင်းမှာလာရှောင်နေကြတယ်လို့တစ်ချောင်းကျော်လောက်ရှိတယ်လို့ကြားတယ်
ဒီပြစ်ခတ်မှုမှာရှမ်းလက်နက်ကန်နှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSBB SSC တို့ကြားတိုက်ပွဲဖြစ်တာလို့ဒေသခံတွေကပြောဆိုကြပေမဲ့လက်နက်ကန်တွေဘက်ကအတည်ပြုချက်မပေးကြပါဘူး။ဒါပေမဲ့နံမလူမြို့နယ်ပန်းလုံးရွာဘက်မှာဒီမနေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုတော့မြောက်ပိုင်းရှမ်းပြည်တပ်မတော် SSBB SSC အရာရှိတူကအခုလိုပြောပါရတယ
်။ဒီပန်းလုံးဘက်မှာဖြစ်တာပဲကြားပါတယ်ကျွန်တော်။မနေ့ဆိုရင်အစားဖြစ်တဲ့တရားရည်ဦးကလည်း
ပါကြောက်ပြစ်ခတ်တဲ့ဆိုတာနဲ့ထိခိုက်မှုအခြေအနေကိုမသိရသေးဘူးလို့သူကပြောပါရယ်။နံမလူနေခံတူးကတော့ဒီပြစ်ခတ်တိုက်ခိုက်မှုမှာတိုင်းသားလက်နက်ကန်ဖွဲ့ချင်းချင်းမြောက်ပိုင်းရှမ်းသာဖွဲ့ SSVB တမ်းပလောင်တပ်ဖွဲ့ TNL ပူးပေါင်းတပ်နဲ့တောင်ပိုင်းရှမ်းသာဖွဲ့ RCSS တို့ကြားတိုက်ခိုက်မှုလို့ပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသားလက်နက်ကန်ဖွဲ့တွေချင်းချင်းတိုက်ပွဲတွေဖြစ်ပွားမှုများလာတယ်လို့တိုက်ပွဲတွေကြောင့်ရွာအင်ချင်းမီးလောင်တာရွာကနေတိမ်းရှောင်နေရတာလည်းရှိနေတာပါ။ပြည်ကြဲမလကနေမေလသိနမ္မလူမြို့နယ်ထဲကမန်လီမန်ချန်းပန်းလုံးမန်ဆာနဲ့ရေအိုးရွာ၅ရွာကအင်ချေ138အိမ်မီးရှို့ခံခဲ့ရပါတယ်။ဒီမီးလောင်ဆုံးရှုံးသွားတဲ့နေအိမ်တွေအတွက်မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA ဖွဲ့ကနေအလူငွေကျသိန်း630ထောက်ပံ့ပေးရခဲ့ကြောင်း SSPP ရရှိတူးကပြောပါရတယ
်။အဲ့တော့630ပါဗျာ။အယောင်900အတွက်ပဲဗျာ900ရလောင်လာရတယ်လေမန်ဒီမန်ချာနပန်းလုံးမန်ဆာနဲ့ဒီအိုးရင်ကြီးပါအိတ်ရာတစ်ဆက်ခုနဲ့အိမ်ပြပ
ါယောင်900ရကဘီပိတဲ့ဒုက္ခတဲ့600ကျော်ကတော့ဒီဘောမြို့နယ်နမ်မသူမြို့နယ်ရေဦးကြီးရွာမန်ဆန်မိုင်းမှုဗန်နဗီစရှိတဲ့ကြီးရွာတွေမှာခိုးလုံနေကြရပါတယ်မိပိတဲ့ဒုက္ခတဲ့တွေကတော့လက်တလောလူငွေလက်ဝယ်မရရှိသေးပေမဲ့ရရှိဖို့မျှော်လင့်ကြောင်းမန်လီရွာဒုက္ခတဲ့လူကပြောပါတယ်
တော်လိုက်ကြည့်တဲ့အတွက်ပြည်ဝင်မှုမှာတော့အခက်အခဲရှိသေးတာပေါ့ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့မျှော်လင့်တာကတော့တရရကျွန်တော်တို့ဒီဦးလောင်တဲ့အိမ်လေးလက်ထဲရောက်မယ်လို့မျိုးယုံကြည်ထားတယ
်မိဘတဲ့ဒုက္ခတဲ့တွေအနေနဲ့ယာယီစခန်းမှာအဆင်ပြေနေကြပေမဲ့လုံခြုံမှုမရှိတဲ့အခြေအနေကြောင့်ဒီနေ့စိုက်ပျိုးရေးလှုပ်ဆောင်ဖို့အလင်းမမီတော့ဘူးလို့ဆိုပါတယ
်စံစီစားတော့အဆင်ပြေပါတယ်ဒါပေမဲ့အဲ့ဒီကြံဖို့အဲ့ဒီမှာမိုးကကြပြီလေစာပြုတ်ရဲ့အတွက်တော့ဒီနှစ်စာတော့နာပြီလို့ထင်တာပဲအိမ်ကမရှိဘူးပေါ့ကျွန်တော်တို့ကအခုတိတိခြံဆိုင်ဖို့မပြောနဲ့ခြံတော်မှမိုင်းမရှိရသေးဘူးဆိုတော့ကျွန်တော်တို့မှာလာလာမရှိပါဘူးခင်ဗျာ
မီးလောင်ထားတဲ့အိမ်ခြေများစုဟာတန်းပလောင်တွေနေထိုင်တဲ့အိမ်တွေဖြစ်ကြပြီးမီးရှို့တဲ့ဖွဲ့ဟာ RCSS SSC ဖွဲ့လက်ချက်လို့ဒေသခံတွေကစွပ်စွဲနေကြပေမဲ့လုံခြုံရေးစိုးရိမ်နေကြလို့တရားဝင်မပြောရတဲ့အခြေအနေမှာရှိနေပါတယ်ဒေသတွင်းပဋိပက္ခကြောင့်နှစ်ဖက်တပ်ဖွဲ့တွေထောင်ထားတဲ့မြေမြုပ်မိုင်းတွေကလည်းဒေသခံတွေအတွက်စိုးရိမ်စရာအနေထားမှရှိနေပါတယ်။နံဘူမြို့နယ်ထဲမှာမြောက်ပိုင်းရှမ်းတပ်ဖွဲ့ SSPB တမ်းမလောင်တပ်ဖွဲ့ TNL ပူးပေါင်းတပ်ဖွဲ့နဲ့တောင်ပိုင်းရှမ်းတပ်ဖွဲ့ RCS တို့ကြားဒီကနေ့ထိစစ်ရေးသိမ်းမှနေပြီးကြေးဝဒေသခံ2000ကျော်ကလည်းနေရာစွတ်ခွာတိမ်းရှောင်နေရဆဲဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါရှင်။